ဤကျင်းနိုင်ငံမှာပထမဆုံးလွတ်လပ်စွာမဲပေးဝင်ရခဲ့တယ်လို့ယူဆရတဲ့သမရရွက်ောက်ပွဲရဲ့ချိုးတင်ထွက်လာတဲ့ရလဒ်တွေအရမွတ်စလင်ညီကိုတော်များအဖွဲ့ကကိုယ်စားလှယ်ကတခြားကိုယ်စားလှယ်တွေတဲ့အနေငယ်အသာစီးရနေပါတယ်ဗုဒ္ဓဟူးနေ့နဲ့ဂျာတာပရိနေ့နဲ့မှာပြုလုပ်ခဲ့တဲ့သမရရွက်ောက်ပွဲတွေအတွင်းမွတ်စလင်ညီကိုတော်များအဖွဲ့ကကိုယ်စားလှယ်လောင်းမိုဟာမက်မော်စီကတချို့ဒေသတွေမှာအသာစီးရနေတာကိုတွေ့ရတယ်လို့ဒီကနေ့ထုတ်ဤကျင်းသတင်းစာတွေမှာဖော်ပြနေတာပါတခြားကိုယ်စားလှယ်လောင်းတဦးဖြစ်တဲ့အာမက်ရှာဖစ်တဲ့မွတ်စလင်ညီကိုတော်များအဖွဲ့ကကိုယ်စားလှယ်လောင်းကအသာစီးရနေတာကြောင့်ဇွန်လအတွင်းရှာဖစ်နဲ့ထိတ်တဲတကြောပြန်ရွက်ောက်ပွဲပြန်ကျင်းပမှာဖြစ်ပါတယ်ဘာသာရေးအယူအဆမရှိတဲ့ရှာဖစ်ဟာသမရာဟောင်းဟော့စနေမူပါတဲ့အစိုးရလက်ထက်တုန်းကဝန်ကြီးချုပ်အဖြစ်တာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။တခြားကိုယ်စားလှယ်လောင်းတွေလည်းအတော်လေးအားကောင်းနေတယ်ဆိုပြီးတော့လည်းအစောပိုင်းထွက်လာတဲ့သတင်းတွေကိုကိုကပီးသတင်းစာတွေမှာဖော်ပြထားပါတယ်။အဲ့ဒီကိုယ်စားလှယ်လောင်းတွေကတော့အလဲအလောက်ဝါဒီလက်ဝဲဝါဒီနဲ့လူနည်းစုခရစ်ယာန်တွေရဲ့ထောက်ခံမှုရရှိထားတဲ့အယူအဆပြင်းထန်မှုရှိတဲ့အစ္စလာမစ်ဝါဒီအဗ်ဒယ်မိုနိမ်အဗ်ဒူဖိုတိုနဲ့ဘာသာရေးအယူအဆမပြင်းတဲ့နိုင်ငံခြားရေးဝန်ကြီးဟောင်းအမမူဆာတို့ဖြစ်ကြပါတယ်။လွန်ခဲ့တဲ့6လတုန်းကပြုလုပ်ခဲ့တဲ့ရွေးကောက်ပွဲအတွင်းမွတ်စလင်ညီကိုတော်များအဖွဲ့ကမဲအရေးအတွက်80ရာခိုင်နှုန်းကျော်အနိုင်ရထားတာမို့ဘာသာရေးအယူအဆမရှိတဲ့ကိုယ်စားလှယ်လောင်းသာအနိုင်ရလိုက်ရင်အီဂျစ်နိုင်ငံရေးမှာတစ်စစ်ချိုးပြောင်းလဲတော့တာလည်းဖြစ်ပါမယ်။